စီးရီးယားနိုင်ငံမြောက်ပိုင်းမှာအီဘီလာကတိုက်ခိုက်မှုနဲ့လာသရန်တူတဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုတစ်ခုလုပ်ဖို့စီးရီးယားအစိုးရကပြင်ဆင်နေပုံရတာကိုသိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အီဘီလာတိုက်ခိုက်မှုဖြစ်ပြီးချိန်မှာအမေရိကန်ကလက်တုံ့ပြန်တိုက်ခိုက်ခဲ့တာပါ။စီးရီးယားအစိုးရတပ်တွေကဓာတုလက်နက်သုံးတိုက်ခိုက်မှုထပ်လုပ်မယ်ဆိုရင်စီးရီးယားသမ္မတဘာရှာရဲ့အာဆတ်နဲ့သူ့ရဲ့စစ်ဘက်ဟာတံမိုးကြီးကြီးပြန်ပေးဆက်ရလိမ့်မယ်လို့သမ္မတအင်ဗျူရိုပြောခွင့်ရရှောင်းစပိုက်ဆာရဲ့တနင်္လာနေ့နောက်ပိုင်းထုတ်ပြန်ချက်တစ်ခုမှာသတိပေးထားပါတယ်။ဒီလိုပြင်ဆင်နေတယ်ဆိုတော့စူဇော့ဂျက်နဲ့ပတ်သက်ပြီးတိကျတဲ့သတင်းအချက်လက်ဒါမှမဟုတ်အထောက်အထားတွေကိုတော့ထုတ်ပြောမထားပါဘူးစီးရီးယားတာဝန်ရှိသူတွေကတော့ဒီစူဇော့ဂျက်ကိုညှင့်ပါတယ်စီးရီးယားရဲသားတွေအပေါ်နောက်ထပ်ဘယ်လိုတိုက်ခိုက်မှုမျိုးအတွက်မဆိုသမရအာဆတ်မာသာမကကိုလူလူကိုပြန်တက်နေတဲ့သမရအာဆတ်ကိုထောက်ခံပံ့ပိုးနေတဲ့ရုရှားနဲ့အီရန်တို့မှာပါတာဝန်ရှိလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကထွတ်တာမှာရေးပါတယ